American Engineer ဝင်ကြီး Rex Tillerson ဟာဒီသတင်းပတ်ထဲမှာပဲ Japan, South Korea နဲ့တရုတ်နိုင်ငံတွေကို American ထိပ်တန်းစံတမန်တအုပ်အနေနဲ့ပထမဆုံးချိန်ဖြစ်သွားရမှာဖြစ်ပါတယ်။ဒီခီးစင်ကနေဒေတာရင်းသာမကကဘာကြီးတွေပါချင်းချမှုရှိနေတဲ့မြောက်ကိုရီးယားနိုင်ငံရဲ့ Nuclear နဲ့စီးရေးဆိုင်ရာကိစ္စတွေတွေကို gain တွေဖြည့်ရှင်းနိုင်မယ်ဒီလန်တစ်တွေရှာဖွေနိုင်မှုပါဝန်ကြီး Tillerson ကမျှော်လင့်ထားတာပါ။ Japan နိုင်ငံမှာရှိတဲ့ American စစ်ဆေးချက် site စခန်းတွေကိုတိုက်ခိုက်ဖို့အတွက်အစမ်းလေ့ကျင့်တာဖြစ်နိုင်တဲ့ဒီလာတဲ့မြောက်ကိုရီးယားရဲ့ Japan ပင်လယ်ထဲဒုံးကျည်အများပြားပြစ်လွတ်မှုလို့စိန်ခေါ်တဲ့လောက်ရတွေကြောင့်မြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့ရောတခြားမြောက်ကိုရီးယားအရာရှိတွေနဲ့ပါတရက်ဆွေးနွေးပြောဆိုဖို့အတွက်စဉ်းစားမှုကိုရွှေ့ဆိုင်းလိုက်တာလို့အမေရိကန်အစိုးရကပြောပါတယ်။တောင်ကိုရီးယားမှာသမရကိုရာထူးကနေဖယ်ရှားဖို့အတွက်မကြတဲ့ခင်ကမှဆုံးဖြတ်ခဲ့တာအပြင်တောင်ကိုရီးယားနိုင်ငံမှာအမေရိကန်ကအငင်းပွားဝယ်ဒုံခွင်ဒုံစစ်နဲ့တက်ဆင်တာအတွက်တရုတ်ကဒေါသထွက်နေပြီးတောင်ကိုရီးယားနဲ့တရုတ်တို့ကြားရှုပ်ထွေးတဲ့နိုင်ငံရေးအခြေအနေတရပေါ်ပေါက်နေတာကလည်းအမေရိကန်နိုင်ငံချိုင်းဝန်ကြီးရဲ့ဒီနိုင်ငံတွေမှာပြုတ်လုတဲ့ဆွေးနွေးမှုတွေကိုနှောက်ယှက်ဖြစ်စေမယ့်အနေထားပါတောင်ကိုရီးယားသမရပတ်ကုန်နဲ့ရာထူးကနေဖယ်ရှားခံရတဲ့နောက်ရက်ပေါင်း60အတွင်းရွေးကောက်ပွဲအသစ်ကျင်းပဖို့လုပ်နေတဲ့ယာယီသမ္မတတာဝန်ယူထားတဲ့ဝန်ကြီးချုပ်ဟွာချုံအန်းကိုလည်းဝန်ကြီးတယ်လဆင်ကပထမဆုံးကျင်းပတွေ့ဆုံမှာပါတရုတ်နိုင်ငံမှာတော့ဝန်ကြီးတယ်လဆင်ကတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှုရှိပြီးသူ့ရဲ့တရုတ်နိုင်ငံခီးမှအဓိကလှုပ်ဆောင်ရမှာကဒီနှစ်နှောင်းပိုင်းလောက်အမေရိကန်ပြည်ထောင်စုကိုလာရောက်ဖို့အတွက်မျှော်လင့်ထားတဲ့တရုတ်သမ္မတရဲ့ခီးစဉ်အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ဖို့ပါအမေရိကန်စုအနေနဲ့တရုတ်ဘက်ကနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့နဲ့နှစ်နိုင်ငံကုံစွယ်ရေးမျှတမှုရှိစေဖို့လိုလားနေတာနဲ့တစ်ချိန်တည်းမှာပဲတရုတ်နဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးလုပ်ဖို့ပါအမေရိကန်ဘက်ကလိုလားတာဖြစ်ပါတယ်